ာရတဲ့သောတရှင်များရှင်ဆရာဗမောတရားကနရတိဆရာမြတ်တန်းတင်းကဘဝတက္ကသိုလ်ဆရာတကုံတာယာကစိတ်ဖလူးနဲ့တင်းသောနေရာလို့တင်စားတဲ့မြမပြည်အချင်းထောင်လူတွေမှာနိုင်ငံရေးအချင်းသမားတွေနှိမ့်စင်တိုးပွားလျက်ရှိပါတယ်လူအဖွဲ့အစည်းနဲ့ကွင်းကာယာချင်းလောက်ကြီးမားတဲ့ဒုက္ခရှိမယ်မထင်ပါဘူးအထီးကျန်နေရာချင်းကတည်ချင်းတဲ့ဆင်းရဲဒုက္ခကြီးပါတယ်ဒီလိုဆင်းရဲဒုက္ခမျိုးကိုမြမပြည်ကနိုင်ငံရေးသမားတွေတွေ့ကြုံရင်ဆိုင်နေရပါတယ်ခေတ်အဆက်ဆက်စစ်အာဏာရှင်စနစ်ကိုတော်လှန်ခဲ့တဲ့နိုင်ငံရေးသမားတွေရဲ့သားသမီးတွေကလည်းတော်လှန်ရေးတဲ့ကိုတိတိဖြစ်စီမတိတိဖြစ်စီပါဝင်ခဲ့ရပါတယ်ဖခင်ကိုမမြင်ဘူးတဲ့ကလေးမိခင်ကိုမမြင်ဘူးတဲ့ကလေးတွေအများကြီးပါဖခင်နဲ့အတူမကြည်ရင်ရမိခင်နဲ့အတူမကြည်ရင်ရမိဘနှစ်ပါးရဲ့မေတ္တာကိုအပြည့်အဝမရဘဲကြည်ရင်ရတဲ့ကလေးငယ်တွေရဲ့ဘဝကလည်းတိုင်းပြည်ရဲ့မငြိမ်သက်မှုပြရုပ်ပါပဲ1966မှာကျမဖခင်အဖမ်းခံရတော့ကျမ6လသမီးနဲ့ကြံခဲ့ပါတယ်မိမိနဲ့ကျမတို့သားမိနှစ်ယောက်မြဝကျုံးမော်ဒေသကနေရန်ကုန်အေးစိန်ထောင်မန္တလေးနန်းတွင်းထောင်တွေစီလိုက်ပြီးဖဖေကိုရှာခဲ့ပါတယ်ဘဲမှစုံစမ်းလို့မရခဲ့ပါဘူးကျမ3နှစ်အရွယ်ထိမိမိကဖဖေကိုလူပြောက်ရှာခဲ့ရတာပါနောက်ဆုံးမှကိုကိုကျုံးကိုအပို့ခံခဲ့ရတယ်လို့သိရပါတယ်ဖဖေကိုမိသားစုနဲ့တကြိမ်မှထောင်ဝင်စာတွေ့ခွင့်မပေးဘဲကိုကိုကျုံးကိုအပို့ခံလိုက်ရတာပါဖခင်မြစ်တာကိုမမေ့စကားတွေကတဆင့်ပဲကျမခံစားခဲ့ရပါတယ်တခြားကလေးများလိုမိစုံဖစုံနဲ့ကျမမကြည်ရင်းခဲ့ရပါဘူးမိမိကကျမကိုမုတ်ပေါင်းရောင်းပြီးကျွေးမွေးစောင့်ရှောက်ခဲ့ပါတယ်ကျမရဲ့ငယ်ဘဝကြေးမုံမြင်မှာနာကျင်မှုတွေခွဲခွာခြင်းတွေမပြည့်စုံမှုတွေပဲထင်ဟပ်ခဲ့ရပါတယ်ကျမတို့သားအမိကိုမိသားစုတကွဲတပြားနဲ့ဘဝကံဆိုးတယ်လို့အများကပြောရင်မိမိကဘဝကြောင့်မဟုတ်ပါဘူးဒါစနစ်ကြောင့်ပါလို့ပြန်ဖြေတတ်ပါတယ်ကိုယ်တော့ကတော့စနစ်ကြောင့်ဆိုတာကျမနားမလည်ခဲ့ပါဘူးကျမခုနှစ်နှစ်သမီးရောက်မှဖဖေကိုမြင်ဘူးတာပါကျုံးဖြတ်သိမ်းရေးတိုက်ပွဲနိုင်လို့ပြန်လာရတယ်ဆိုတာနောက်မှသိရပါတယ်ဖဖေပြန်လွတ်လာတော့ဖဖေနဲ့အတူရဲဘော်နှစ်ယောက်ပါလာပါတယ်ဘသူကျမအဖေမှန်းမသိခဲ့ပါဘူးဆရာကြီးဗမော်တရားအောင်သားလဲကျမလိုပဲအဖေကိုမမှတ်မိဘူးလို့ပြောပါတယ်ဆရာကြီးကိုကိုကျုံးကတဆင့်အင်းစိန်ထောင်ကပြန်လွတ်လာတော့အင်းရှိမှဆရာကြီးသားလေးကစော့နေတယ်တဲ့ဆရာကြီးကိုမြင်တော့သူ့သားလေးကဦးကဘသူနဲ့တွေ့ကျင်လို့လဲလို့မေးပါတယ်ဆရာကြီးကငါမင်းအဖေกว่าလို့ပြောတော့ကလေးကအိမ်ထဲကိုလှမ်းអော်လိုက်ပါတယ်အမေရေကျွန်တော်အဖေဆိုတဲ့လူကြီးရောက်နေတယ်တဲ့ကျမတို့လိုကလေးငယ်မျိုးတွေယနေ့အချိန်ထိရှိနေသေးပါ88မျိုးဆက်ចောင်းသားကောင်းဆောင်ကိုချင်းပြီးမနီလာတိန်းတို့ရဲ့လာသားအရွယ်လူမမဲသမီးလေးမိခင်ဖခင်နဲ့ခွဲပြီးနေရရှာပါတယ်။သမီးမွေးပြီးလအနီးငယ်အကြာမှာဖခင်အဖမ်းခံရပြီးမိခင်ကလည်းနို့ရီဆက်လက်နဲ့ဘဝလုံးကျုံမှုကိုမေတ္တာတရားတွေနဲ့လဲလှယ်ခဲ့ရပါတယ်။မိခင်ဖခင်ကသမီးဦးလေးကိုရင်အုပ်မကွာထားခြင်းရှာမှာပါပဲ။ဒီအချိန်ဆိုငါသမီးလေးနို့စာနေရော့မယ်။ဒီရာဒီကတွေးလွန်တုတ်ပွေးအဖြစ်များတဲ့အချိန်ဖြားများဖြားနေရင်ဆိုတဲ့သားသမီးအပူကသူတို့ရင်ထဲမီးတောက်နေပါလိမ့်မယ်။သားသမီးအပူလောက်ဘဲအပူမှကြီးတယ်မထင်ကြပါဘူးဒီလောက်ကြီးတဲ့အပူကိုမေ့ပြီးပြည်သူလူထုကိုစားလူထုလိုချင်တဲ့အခွင့်အရေးတွေကိုအုပ်ချုပ်သူစီမှာသူတို့တိုက်ပွဲဝင်ပေးကြပါတယ်စစ်အာဏာရှင်စနစ်ဆိုးကလူရွယ်လူမမဲအရွယ်ရောက်ပြီးအရွယ်မရောက်သေးသူအားလုံးကိုဒုက္ခဇိုးတွေနဲ့နာကျင်ခံစားစေပါတယ်ခင်မုန်းတဲ့နိုင်ငံရေးသမားကိုမတွေ့လို့ဇနီးတဲ့ကိုဝင်ဆောင်အမျိုးသမီးမက်ကေတီအောင်ကိုမန္တလေးထောင်မှာအချင်းချခဲ့ပါတယ်။ကိုဝင်ပြက်ကြသည့်အထိနှိမ့်ဆက်ခံရတဲ့မက်ကေတီအောင်တို့ရင်သွေးလေးလူလောကထဲကိုမရောက်လိုက်ဖဲမြမပြည်ဒီမိုကရေစီတော်လှန်ရေးမှာစတဲခံလိုက်ရပါတယ်။နုနယ်အပြစ်ကင်းစင်လာတဲ့ကလေးငယ်တွေရဲ့ဘဝကတိုင်းပြည်တည်ငြိမ်မှုရှိမှသာရနိုင်မှာပါ။တိုင်းပြည်အတွင်းတရားမျှတတဲ့လူအခွင့်အရေးမရှိသေး၍တိုင်းပြည်တည်ငြိမ်မှုရှိမှာမဟုတ်ပါဘူး။မြမပြည်ဒီမိုကရေစီရရှိမှသာကျမတို့လူအဖွဲ့အစည်းအတွင်းကမိသားစုဘဝတွေตายาหละปะตีญิงเอซี้มาบ่าปาวินญิงโกเปียงปิฉิญญิงปาวินญิงอาจารย์โกตี่ยามเบวะโกเปียงปิฉิญญิงบวะโกน้าแหลยามมิมิหลูမျိုးเนี่ยมิมิต้ายปี่โกเปียงปิฉิญญิงหลูမျိုးเนี่ยต้ายปี่อาจารย์น้าแหลยาเลยเหมลูกสาเร้มาจม่าผัดแค่ดูบาเดซินเยเปิมั้นฆ่าเดบวะมาถั่วหย่าล้านกะอฉีณีซูโกต 中人带波文件路南年一的马队卖油茶吧的。苗林这说了业绩报个南洋的读吧的。木拉个业绩报嘛南西的后报。路面上撇单端了家嘛业绩报嘛南洋的库报报来呀了吧。第南洋报嘛南年一的马面的读都也没打出呢你妈比如路路机少你的路这么看啥米吧的。那超市比如什么是阿那些啊南洋的地年户变满新烟户快跨进金汤汤文章啊啥系列压面呢一步增加你吧的。大家这马路比如路路家呢一百压面好就做压面的面部快加南洋吧的。多大新面庙为看啥三家吧的。接着这马路这马新翻译。